အမေရိကန်စိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ရှင်
။အဆက်တိုက်တုန်းကကိုဗစ် -19 ကိုကြိုးစားတိုက်ခိုက်နေကြဒီမှာပဲဒေသတွင်းဒီရောဂါပိုးကူးစက်ပြန့်နှံ့မှုရော့ကျအောင်ဆောင်ရွက်တာအပါအဝင်ဒေသတွင်းကကျန်းမာရေးဆိုင်ရာအခြေခံလိုအပ်ချက်တွေနဲ့တခြားအကူအညီတွေကို USAID အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီကထောက်ပံ့ပေးနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းကမ္ဘာကျန်းမာရေးခိုင်မာမှုအတွက်အများဆုံးထောက်ပံ့ပေးတဲ့နိုင်ငံဟာအမေရိကန်ပြည်ထောင်စုဖြစ်ကြောင်း USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောပါတယ်။ကမ္ဘာကျန်းမာရေးစနစ်ကြီးရဲ့အခြေခံအုတ်မြစ်ကိုအမေရိကန်ပြည်ထောင်စုကချမှတ်ပေးခဲ့တယ်လို့27ရာစုအတွင်းကမ္ဘာကျန်းမာရေးအတွက်ဒေါ်လာ140ဘီလီယံကူညီထောက်ပံ့ပေးခဲ့ပြီဖြစ်တယ်လို့လက်ထောက်အုပ်ချုပ်ရေးမှူးကပြောပါတယ်။တဦးနဲ့တဦးထိတွေ့ဆက်ဆံမှုနဲ့ရွှေ့ပြောင်းသွားလာမှုတွေကမ္ဘာနဲ့အဝမ်းအရှိန်မြင့်ဖြစ်ပေါ်လာတာကြောင့်ကျန်းမာရေးဆိုင်ရာစိုးရိမ်ရမယ့်အန္တရာယ်တွေလည်းမျှဝေခံစားနေကြရတာပါ။ဒါကြောင့်လဲ COVID-19 လို့ကူးစက်ရောဂါတွေဟာလူသူအယောက်နည်းတဲ့ကျေးရွာလေးတရွာကနေကမ္ဘာနေရာအနှံ့ကမြို့ကြီးပြကြီးတွေအထိ36နာရီအတွင်းရောက်ရှိသွားနိုင်ပါတယ်။လူလူကျမရေးနဲ့ဆိုင်တဲ့အရေးပေါ်အခြေအနေတွေဟာရရွာဒေတာတွင်းကနေတကမ္ဘာလုံးရဲ့စီးပွားရေးကိုပါတည့်ရောက်မှုတွေဖြစ်ပေါ်နေနိုင်ပါတယ်။အဲ့ဒီတည့်ရောက်မှုတွေကနေဈေးကွက်ဖျော်ဖျက်ဖြစ်စေတာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးလက်ပတ်မှုကိုချင်းချောက်မှုနဲ့ဝန်ထမ်းတွေရဲ့ကျမရေးကိုအန္တရာယ်ပြုမှုတွေဖြစ်ပေါ်စေပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုဟာကမ္ဘာကျမရေးခိုင်မာမှုအတွက်ရင်းနှီးမြှုပ်နှံနေတာဖြစ်ပါတယ်။
Since the start of the pandemic, USAID and the State Department have committed more than $1 billion globally.
ရရှိကယောဂါစတင်တဲ့အချိန်ကစလို့ USAID နဲ့နိုင်ငံရေးဌာနတို့ဟာတကမ္ဘာလုံးအတိုင်းအတာနဲ့ဒေါ်လာ10ဘီလီယံထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။အာရှတိုက်တစ်ခုထဲမှာတင်နိုင်ငံပေါင်း30အတွက်ဒေါ်လာ182တန်းထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်လို့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောပါတယ်။ဒီနေ့ခဏမှာကျန်းမာရေးအတွက်ရေရှည်ရင်းနှီးမြှုပ်နှံခဲ့မှုတွေကြောင့် COVID-19 အတွက်အလင်းမြန်တုံ့ပြန်ဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ခဲ့ပါတယ
် We have generally been investing in prevention and treatment of infectious diseases investing in
ဒီရောဂါကြိုးတင်ကာကွယ်ရေးနဲ့ကုသမှုပိုင်းကဏ္ဍတွေစစ်ကျန်းမာရေးနဲ့ကလေးငယ်တွေရဲ့ကျန်းမာရေးကဏ္ဍတွေအပြင်ကမ္ဘာကျန်းမာရေးခိုင်မာမှုတို့အတွက်ကျွန်တော်တို့အနေနဲ့ရင်းနှီးမြှုပ်နှံမှုတွေတောက်လျှောက်လှုပ်လာခဲ့ပါတယ်COVID-19 အတွက်ပေးခဲ့အကူအညီတွေဟာနှစ်ပေါင်းများစွာအမေရိကန်ပြည်ထောင်စုကပေးလာခဲ့တဲ့ကူးစက်ရောဂါတိုက်ဖျက်ရေးဆိုင်ရာအကူအညီတွေအပေါ်မှာထပ်ဆောင်းပေးအပ်တဲ့အကူအညီဖြစ်ပါတယ်လို့ Gloria Steele ကပြောခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာပေးခဲ့တဲ့အကူအညီတွေကိုဥပမာအနေနဲ့ပြောပြရမယ်ဆိုရင်လူနာတွေကိုကျန်းမာရေးဆိုင်ရာအကြံပြုချက်တွေပေးနိုင်ရေးအပြင်ဆေးရုံတင်နိုင်မှုအတွက်ညွှန်ကြားချက်တွေထုတ်ပေးနိုင်မဲ့ဝန်ထမ်းပေါင်း 9,000 လောက်ကိုအချင်းတို့အတွင်းလက်ကျင့်တင်ကြားပေးနိုင်ခဲ့ပါတယ်လို့လည်းလက်ထောက်အုပ်ချုပ်ရေးမှူးစတီလ်ကပြောပါတယ
် The same thing has happened in India where we used our maternal and child health platform
အလားတူအခြေအနေမျိုးအိန္ဒိယမှာလည်းဆောင်ရွက်ပေးခဲ့ပါတယ်အဲဒီမှာကျမတို့ရဲ့မိခင်နဲ့ကလေးငယ်ကျမရေးဆိုင်ရာကြောင့်ချက်မှုတွေကိုအသုံးချပြီးကလေးငယ်တွေကို COVID-19 မကူးစက်အောင်ဘလူးကြိုတင်ကာကွယ်တင်တယ်ဆိုတာနဲ့မိခင်နဲ့ကလေးငယ်တွေရဲ့ကျမရေးအတွက်ကမ္ဘာကျန်းမာရေးပြဌာန်းချက်တွေနဲ့အညီဘလို့လိုက်နာဆောင်ရွက်တင်တယ်ဆိုတာတွေကိုမျှဝေပေးနိုင်ခဲ့ပါတယ်လို့လက်ထောက်ညွှန်ကြားမှုစတီကပြောပါတယ်။ကျမတို့အနေနဲ့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာအများအပြားရင်းနှီးမြှုပ်နှံပါတယ်။အဲဒီလိုဆောင်ရွက်ခြင်းအပြင်ဖွံ့ဖြိုးတိုးတက်မှုတွေမှာလူတွေအတက်နိုင်ဆုံးအများဆုံးပါဝင်ခွင့်ရကြမှာဖြစ်ပါတယ်။ကျန်းမာရေးစနစ်ကိုအကာအကွယ်မပေးထားဘူးဆိုရင်လူသားတစ်ဦးအနေနဲ့ပါဝင်ဆောင်ရွက်ခွင့်နဲ့စီဝါရေးဖွံ့ဖြိုးတိုးတက်မှုတွေဆုံးရှုံးရုံနဲ့မကပဲအဲ့ဒီကနေကျန်တဲ့နေရာတွေအားလုံးကိုပါတက်ရောက်မှုတွေဖြစ်ပေါ်စေပါတယ်ဒါဟာအာရှဒေသအတွက်ကျမတို့ရဲ့မဟာဗျူဟာဖြစ်ပါတယ်လို့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောကြားခဲ့ပါတယ်ခင်ဗျာ
American Soldier ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါဘူး